ချင်းပြည်နယ်တိတိမျိုးကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုချင်းပြည်တော်အဖွဲ့ကတိုက်ခိုက်နေပြီးတိုက်ပွဲပြင်းထန်နေတယ်လို့လေကြောင်းတိုက်ခိုက်တာတွေကြောင့်မျိုးရင်းတဲ့အိမ်တွေပျက်စီးဆုံးရှုံးတာတွေရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။မကွေးတိုင်းခုတ်ကူဘက်မှလည်းစစ်တပ်ရဲ့နေပြည်တော်ရှင်းလင်းရေးအတွင်းကာကွယ်ရေးတပ်ဖွဲ့ဝင်တွေအကြဆုံးရှိတယ်လို့သိရပါတယ်။ချင်းပြည်နယ်နဲ့မကွေးတိုင်းတွေကစစ်အခြေအနေတွေကိုကိုသားညူကပြောပြပါမယ်။
ချင်းပြည်နယ်တိတိမ်မြို့ကစစ်ကောင်စီတပ်ဆွဲထားတဲ့နေရာ၃ခုကိုချင်းညီတော်တပ်ဖွဲ့တွေကမေလ29ရက်နေ့မနေ့ပိုင်းကစပြီးတော့ဝင်ရောက်တိုက်ခိုက်တာလို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်စစ်ကောင်စီဘက်ကနေပြီးတော့လေကြောင်းတိုက်ခိုက်ကြတဲ့ကြောင့်မြို့ရင်းကနေအိမ်တွေတချို့ပျက်စီးခဲ့ပြီးတော့စစ်တပ်တပ်ဆွဲထားတဲ့နေရာ၂ခုကိုတိုက်ခိုက်သူတို့သိမ်းပိုက်ထားနိုင်ပြီလို့ Solan PDF တာဝန်ရှိသူတူကပြောပါတယ
်ဟိုမနေ့ပိုင်းဒီဝါလောက်လေးနာလောက်ကစားတာဒီကျွန်တော်တို့ကလူရစခန်းတည်မှာတော့လူမျိုးပေါ်မှာငါးနေရာရှိတယ်ငါးနေရာကျွန်တော်၃နေရာတော့ဒီနေရာတွေတိုက်လိုက်တာပေါ့နော်အာအဓိကတော့ကျွန်တော်တို့ရေစခန်းရေနာတလာရေမိုက်ခူဒီဖက်ဝေးကုန်းရေမိုက်ခူကတော့လင်းထန်တယ်ကျွန်တော်တို့ကကုန်းကကူတော့ရရတယ်ဒီမျိုးပေါ်မှာဒီတိုင်းကြက်ချလိုက်ဆိုတော့ဟိုလူမျိုးကြီးခက်တာတော့များရှိတယ်
တခွေတပ်ဖွဲ့တွေကနေရာ၃နေရာဝင်ရောက်တိုက်ခိုက်ခဲ့ပေမဲ့တိတိမ်ရဲစခန်းနဲ့တိတိမ်မြို့ခြေဆိုင်ခလာရ269တိုင်းထဲမှာတော့စစ်ကောင်စီတပ်ကတပ်ဆွဲနေရယူထားတယ်လို့ကာကွယ်တပ်ဖွဲ့တွေကပြောပါတယ်။လက်ရှိမှာတော့မြို့ရင်းမှာစစ်တပ်နဲ့ကာကွယ်တပ်ဖွဲ့တွေစီးတင်းမာနေပြီးတော့တိုက်ပွဲတွေကြောင့်မလို့မြို့ကန်တွေလည်းပြည်သူရောကိုတင်းရှောင်နေကြရပါတယ်။ဘကွေးတိုင်းပခုတ်ကူမြို့နယ်မြစ်ချီမြို့နယ်ထဲမှာလည်းမေလ25ရက်နေ့ကကာကွယ်တပ်ဖွဲ့ဝင်၅ဦးတပ်ဖြတ်ခံရတယ်လို့ဒေသခံတွေကပြောပါတယ်။ဒီစီမျိုးနဲ့ချမ်းသာကြီးကြီးရဘက်ကိုစစ်တပ်ကစစ်ကြောင်းထိုးချိန်မှာတက်ဖြတ်ခါတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
။ဘကံဘက်ကိုလွန်လင်းအောင်လိုင်းလို့လာမယ်ဆိုပြီးစစ်ကြောင်းကအကာလာတာ။အဲအားလေးစီလောင်းနေ။စစ်ကြောင်းက25ရက်နေဆိုတော့24ရက်နေလောက်ကတခါတည်းအဲ24ရက်ရှိကနေချောဆွဲပြီးလုံးဖို့လေးစိတ်ကနေလာ။အကာလာတာအဲ့ဒီရွာကိုသတင်းလေးရှိလို့လားမသိဘူးဝင်စီပြီးတော့အဲကြောင်းထဲမှာအဲကလေးစီအိတ်နေတာဆိုတာတိလို့လားမနဲ့၃နာရီခွဲလောက်မှဝင်ပြီးတော့ကလေးတွေကိုဖမ်းဒီကညနေ၆နာရီတိုးလောက်ကျတော့ပြစ်တက်သွားခေါင်းနဲ့ချင်းပြစ်တက
်ချမ်းသာကြီးကြီးရွာဟာ ERD မြစ်အနောက်ဘက်ကမ်းမှာတည်ရှိပြီးတော့ ERD မြစ်အရှေ့ဘက်မှာတော့ပကံပြောင်းရှိပါတယ်အခုလိုကာကွယ်ရေးတပ်ဖွဲ့ဝင်တချို့တတ်ခါရတဲ့ဆိုတာနဲ့ပတ်သက်လို့တော့တရားတည်ပြီးလို့တော့မရသေးပါဘူးစစ်ကောင်စီဘက်ကလည်းဒီတိုက်ပွဲတွေနဲ့ပတ်သက်လို့တစုံတရာထုတ်ပြန်ပြောဆိုတာမတွေ့ရသေးပါဘူးခင်ဗျာ